မင်္ဂလာပါခင်ဗျာစနေညတရက်လည်လိုင်းစီစဉ်ကနေကြိုဆိုပါရစေမြန်မာနိုင်ငံမှာပြီးခဲ့တဲ့ဆေးဆိုးရအဆက်ဆက်လက်ထက်မှာဆေးဆိုးရကိုစန့်ကျင်ပုံကန်ရင်းနဲ့မြန်မာနိုင်ငံတွေကနေပြီးတော့ပြည်ပကိုအကြောင်းမျိုးမျိုးနဲ့ထွက်သွားကြတဲ့ဒီမိုကရေစီလိုရှားသူတွေရှိပါတယ်အများစုကတော့တချင်တုန်းကကြောင်းသွားတွေပါအဲ့ဒီလူတွေဟာပြည်ပမှာဒီမိုကရေစီလိုရှားမှုတွေလူခွင့်ရေးလိုရှားမှုတွေဆက်ပြီးတော့လုပ်ကြင်ကြတခြားတမိုးပန်းကြောင်တခါပညာရေးစသည်အပြင်လိလာစီးပူးကြတင်ယူကြလုပ်ကြင်ကြရင်းနဲ့အခုချိန်မှာတော့မြန်မာနိုင်ငံပြောင်းလဲနေတဲ့အခြေအနေအောက်မှာကိုယ်နေခဲ့တဲ့နိုင်ငံကိုယ်မွေးခဲ့တဲ့နိုင်ငံကိုပြန်ပြီးတော့မြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီအပြောင်းလဲလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်ကျင်ကြတဲ့သူတွေရှိပါတယ်ကျွန်တော်အားလုံးကိုမဆိုလိုပါဘူးဒါပေမဲ့အခုအပြင်ရောက်နေကြတဲ့သူတွေထဲမှာအထက်ကိုပြန်ပြီးတော့လုပ်ကြင်ကြတဲ့သူတွေရှိပါတယ်အဲ့လူတွေအထက်ပြန်မှုပြင်ဆင်ကြတဲ့အခါမှာအခက်အခဲအမျိုးမျိုးတွေ့ရပါတယ်တချို့ကဗီဇာမရပါဘူးတချို့ကလည်းပဲဗီဇာကရတူဗီဇာပဲရပါတယ်။ရက်ရှည်နေဖို့ကြတဲ့အခါကျတော့လည်းနေလို့မရတဲ့အခြေအနေကြုံရပါတယ်။စသည်အားဖြင့်တခါတည်းမှာတကယ်တိုင်းပြည်အပြောင်းအလဲမှာဝင်ပြီးတော့တထောင်တနေရာကနေပါဝင်ပြီးလုပ်ကိုင်မှုအတွက်မှလည်းခက်ခဲတွေရှိနေပါတယ်။ဆိုတော့ဒီလိုမျိုးပြည်ပရောက်ဒီမိုကရေစီလှုပ်ရှားသူတွေအခုလိုမြန်မာနိုင်ငံဒီမိုကရေစီနိုင်ငံတော်တစ်ထူထောင်နေတဲ့အခြေမျိုးမှာတထောင်တနေရာကနေတက်ဆွမ်းသမျှပါဝင်လှုပ်ဆောင်ခွင့်ရမယ်ဆိုရင်ဒီနိုင်ငံတော်ပြန်လည်တည်ဆောက်ရေးအထောက်အကူပိုမဖြစ်နိုင်ပါဘူးလား။ဒီလူတွေမှာအတွေ့အကြုံတွေအသိပညာတွေကြွန့်ကျင်မှုတွေရှိပါတယ်ဒါတွေကိုပြန်ပြီးတော့အသုံးချခွင့်ပေးမယ်အသုံးချခံခွင့်ပေးမယ်ဆိုရင်နိုင်ငံအတွက်ဘာများအကျိုးရောက်သွားနိုင်ပါသလဲဒါကိုကျွန်တော်တို့အဓိကဆွေးနွေးကြဖို့ဖြစ်ပါတယ်ဘယ်နိုင်ဆွေးနွေးပြီးဖို့ဖိတ်ခေါ်ထားသူမျိုးရှိပါတယ်သူကနိုင်ငံကျန်းသားများကွန်ရက်ဆက်ဆောင်ရေးအသင်း ABB ရဲ့အတွင်မှုဦးတိုင်နိုင်မှာဦးတိုင်နိုင်ဒီလဲပေါ်မှာရောက်ပါပြီနောက်သူကလူ့ဘုံတက်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောပါဦးအောင်မိုးစောကိုကျွန်တော်တို့ထုတ်လို့ရမှုမဆုမုံကလက်ရှိချိန်ဒီမှာတော့ကြိုးစားပြီးတော့ဆက်သွယ်နေပါတယ်ကျွန်တော်တရားပောင်းဝင်ဆွေးနွေးမယ်တော်တော်ရှင်တွေလည်းရှိပါတယ်ဆိုတော့ဥတည်နိုင်ဒီတိုင်းပေါ်မှာရှိတဲ့အတွက်ဥတည်နိုင်ရဲ့သဘောထားအကျဉ်းဆုံးကျွန်တော်တို့နောက်ထောင်ကြည့်အောင်ပါဆိုတော့ဥတည်နိုင်ရေးပြည်ပမှာရှိနေတဲ့ဒီမိုကရေစီလို့ရှားသူတွေတာဥတည်နိုင်ကိုယ်တိုင်နဲ့အပါအဝင်မှာမြန်မာနိုင်ငံတွင်းကိုပြန်ဖို့ဘာကြောင့်ဒီလောက်ခက်နေရတာပါလဲဥတည်နိုင်ဘယ်လိုမြင်ပါသလဲ
ဟုတ်ကဲ့အဲ့တော့ကြာတယ်ကျွန်တော်တို့1960ခုနှစ်ဒီလက်လက်ကဥပဒေနဲ့ပတ်ဆိုင်ကြလို့ဆိုဒီလက်ရှိဖြစ်စေတဲ့ဒီအခြေအနေတွေအိတ်ထိတ်နေတဲ့အခြေရနေတယ်လေဟိုတက်ဆိုင်တယ်လို့တက်ဆိုင်တယ်လို့ပြောပါတယ်ကျွန်တော်တို့သမဏဥပဒေစင်ဆက်လာပြီးတဲ့အခါမျိုးအခါမှာဟိုဒီလက်ရရေးကဒီပြန်မရောက်ရတဲ့ဒီအဲ့ဒီရည်ရည်မရနေတဲ့လူတွေကိုဒီအမီမဲတဲ့ရည်ကိုဖြေဆော့တယ်ဆိုပြီးတော့2012ခုနှစ်မှာဒီပြင်ပြခဲ့ပါတယ်။ဆိုတော့ဥပမာအဲ့ဒီရည်ကလေးရှိရင်ကျွန်တော်တို့ဒီ ICGVB တက္ကသိုလ်ရဲ့ ABD လူကြိုက်တဲ့ ABS ရဲ့ NDD စသဖြင့်ဟိုဒီလက်ရဒေတာမှာလက်ခါပြကြမှာနေထိုင်ပြီးတော့ဒီလိုဒီမှာဒီလိုဒီလိုလျှောက်နေတဲ့လူတွေကိုအမီစေးရနေဆွဆော့ခဲ့တာလည်းရှိပါတယ်။ဒါပေမဲ့လည်းဆွဆော့ခဲ့ပေမဲ့ဒီမနေ့နေ့ကြီးကြာဝင်တဲ့ခါမှာဟိုကိစ္စကဟိုဒီလိုပြောတယ်လို့ဆိုဒီကအခက်ခဲဆိုတဲ့စိတ်ဓာတ်လေးကအနည်းနဲ့အများကျွားရပါတယ်။ဒါပေမဲ့အခုလက်တွေ့ဆိုဒါကြောင့်ရှင်ရှင်ရင်တောင်မှဒီအခုဆိုလို့ရှိရင်ဒီလူတွေရေးတဲ့ပြင်သစ်ကြတယ်ဒေသတည်နေပြည်ဖွဲ့တကအစိအဖြစ်နေပြီဆိုတော့ဒီအခြေအနေမျိုးမှာဒါကစင်ကြီးကဒီ SDGB ရဲ့ဝင်ကြီးချက်ထားခဲ့ကြတာပါဆိုတော့ဒီနေ့နေ့အရေးအတွက်ဒီဒီနေ့နေ့မှာဖြစ်ပျက်နေတဲ့အခြေအနေတွေကိုနိုင်ငံတကာကကြည့်အောင်ဟိုအများကအခြေအနေတွေကိုသိကြနေတဲ့နေကလေးတွေ
ဒီ
နေ့ကလည်းသိမှတ်ရေးတဲ့ဒီလိုကြီးကြီးရေးတဲ့ကောက်ဆောင်သိကြလာခဲ့တဲ့လူက
ဆို
ရင်လည်းဒီနေ့ဒီချိန်မှာဒါကစင်ကြီးကြားမယ်ဆိုရင်တော့ဟိုခေါင်းဝင်လက်မှတ်လေးကိုရမယ့်ကိစ္စလေးအမျိုးမျိုးပဲလေ
ဟုတ်ကဲ့
အဲလိုပဲဟိုရှိနေသေးတာလေ
ဟုတ်ကဲ့ဆိုတော့နောက်တစ်ခုကတချို့ဆိုရင
်အထက်တဲ့လူတွေကဒီကဆက်ဆံရလို့ပြောတာ
ဟုတ်ကဲ့တချို့ကိုဆိုရင်လုံးဝဗီဇာမပေးတာရှိတယ်ဆိုတော့အဲ့ဒါကရောဘာဖြစ်လို့အခုအချိန်ထိဒီလူတွေကိုဗီဇာမပေးတဲ့အခြေအနေမျိုးဖြစ်နေရတာလဲ
ဒီကလည်းအရင်ကတော့ဒီအစိုးရအကြောင်းအလဲမှာဟိုဒါကြီးအစိုးရရှင်တွေလည်းစိတ်ဖုံးမှုတွေရှိပါလိမ့်မယ်။ဒါတော့အရင်အစိုးရလက်ထက်တွေကအစအစလေးဟိုစစ်သားချက်တွေအမိတ်တွေရဲ့အခုစခုချင်းတွေပြန်ပြီးတော့ဟိုခြီနေရတဲ့အခြေအနေတွေဖြစ်ကြတယ်။ဥပမာဒီမောင်ရောင်းတဲ့ကမလေးကလေးကဟိုဓမ္မပြည်ကိုပြောင်းဝင်တဲ့အခါမှာသူ့ကိုဒီ 但是我的两个看来呢比较特别来的，所以呢人家人家都要你们这个自己的都要给他们的这种，对吧？他说哎呀没人人家这一次没人来给你们吃饭了，现在你们家的这个你那个的你们这个没人去不一定要给我去吃饭没有错，因为你有的人你有的人你现在这里特别的没有人来吃饭了，他讲话了哎呦我真的没人来吃饭
了。 OK，ဆိုတော့ကျွန်တော်တို့ဒီနေ့ဝင်ဆွေးနွေးမယ့်လူတွေထဲမှာတဦးကသူကိုယ်တိုင်ဟလာဆက်ဆက်မျိုးဆက်ចောင်းသားဟောင်းတူဖြစ်ပါတယ်ပြီးတော့ပြီးခဲ့တဲ့ကာလအတွင်းကလည်းပြီးခဲ့တဲ့ဆိုရလည်းထဲပြီးခဲ့တဲ့ကာလအတွင်းကလည်းမြန်မာနိုင်ငံကိုဝင်ကွင်းရပြီးတော့မြန်မာနိုင်ငံမှာသွားပြီးတော့တွေ့ဆုံဆွေးနွေးတာတွေရှိခဲ့ပါတယ်ကိုကျော်မြထူးပါဆိုတော့ကိုကျော်မြထူးကိုကျော်မြထူးရဲ့အတွေ့အကြုံနဲ့နှိုင်းရှင်ပြီးတော့ဆွေးနွေးပါဦ
းဟုတ်ကဲ့ဟိုနင်းပေါ့လေကျွန်တော်တို့ဒီနိုင်ငံကဆက်ဆက်မျိုးဆက်ပေါ့အင်္ဂါပြနေပြီးတော့အဲကျွန်တော်တို့အစုအမဒီ2014ခုနှစ်ကနေပြီးတော့ဒီသမလာဥသိမ်းစင်ဖိတ်ခေါ်လို့ကျွန်တော်သွားရောက်ခဲ့ပါတယ်။အဲသွားရောက်ခဲ့တဲ့ကြားထဲမှာလည်းကျွန်တော်တို့အများကြီးပေါ့နော်အခက်ခဲတွေရောအများကြီးကြုံရပါတယ်။အဲနောက်ကျွန်တော်တို့အခက်ခဲကဘာလဲဆိုတော့ဟိုဟာပေါ့ကျွန်တော်တို့ပြည်ပရောက်နေရဲ့ဒီဒီဘူရေးဂျာရေးချက်ချက်မျိုးဆက်တွေကိုဟိုဟာပေါ့နော်ယခင်အစိုးရတုန်းကပဲအဲတိကျနေပေါ့နော်ရှင်းလင်းပြတ်သားတဲ့ဟိုဟာပေါ့သဘောတမ်းမရှိသေးပါဘူး။ဘာကြောင့်လဲဆိုတော့ဖြေချော့တယ်ဆိုတဲ့စကားလုံးကတော့အချိန်မရွေးပေါ့နော်ကျွန်တော်တို့ဖမ်းနိုင်တယ်ဥပဒေကြောင့်ပေါ့နော်ပုံမှန်လေးတက်ပြီးတော့ပေါ့နော်အဲ့လိုမျိုးသဘောနဲ့ပဲဟိုပါပေါ့နားလည်မှုတစုံတရာပေါ့ပေးထားတဲ့သဘောပဲရှိပါတယ်အဲ့တော့ကျွန်တော်တို့ဆိုင်ကပေါ့ပေါ့ဝါကြီးနဲ့လည်းကျွန်တော်အာနာပိုင်ဒီနဲ့ဆွေးနွေးတယ်နောက်ကျွန်တော်တို့ဟိုဒေါန်ဆန်းသူကြီးနဲ့ပါကျွန်တော်တို့ဒီကိစ္စကိုအကြည့်နဲ့ကျွန်တော်ဆွေးနွေးခွင့်ရခဲ့ပါတယ်အဲ့ဒေါန်ဆန်းသူကြီးပြောတာကတော့ဒီဘာရောက်မြန်မာတွေပေါ့နော်လာနိုင်ဖို့အတွက်ဟိုပါဥပဒေပေါ့တခုပြတ်တမ်းပေးဖို့ပေါ့နော်အစီအစဉ်ရှိတယ်အဲဒါတွေအလုံးပေါ့အခုကအန်တီအစိုးရကတော့ဟိုပါပေါ့နော်အစိုးရဖြစ်နေပြီပေါ့နော်အခုအဲ့တော့အဲ့ဒီကိစ္စကတော့အဲလည်းလည်းညီနိုင်တိုင်ပင်လို့ဟိုပါနော်အစီမပြေသေးတယ်လို့ပဲကျွန်တော်မြင်ပါတယ်အဲ့ဒီအချိန်ကတော့ကျွန်တော်တို့ကြီးကြီးလက်လက်ဆွေးနွေးခဲ့တာကဒီဒီဘာရောက်မြန်မာတွေပြန်လာပြီးဟိုပါနော်ကျွန်တော်အတိအကျနေထိုင်ဖို့ကိစ္စကြီးနော်နောက်ပြီးတော့နိုင်ငံရေးမှာလည်းပါဝင်ပြည်ပါဝင်တိုင်းမဲ့ဒီဟိုပါပေါ့နော်လှုပ်ရှားမှုရေးမှာလည်းပါဝင်နိုင်အောင်ထိကျွန်တော်တို့ဆင်းရဲခဲ့ပါတယ်ဒါတော့တစ်ဖက်ကအဲ့ဒီတော့အာနာရတာတဲ့နော်ဒီကိန်းမျိုးပါတီကအစိုးရအနေနဲ့ဒါရအခြေအလဲကိုကျွန်တော်ရှင်းရှင်းလင်းလင်းမရှိသေးတဲ့အခါကျတော့အဲ့ဒီတော့တောင်သလူကြီးကဟိုဒါကတိပေါ့နော်လူစုံတရားမပေးနိုင်ခဲ့ပါဘူးအဲအခု MLD အစိုးရနောက်တက်လာတဲ့အချိန်မှာလည်းဒီကိစ္စကြီးကရှင်းရှင်းလင်းလင်းပေါ့မရှိသေးတာကိုကျွန်တော်တွေးရတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့မလို့ဟိုပါတော့ဒီအစိုးရအရင်အစိုးရအတိုင်းလို့ပဲဒီကန့်သတ်မှုတွေချုပ်ချယ်မှုတွေနော်အများကြီးရှိနေအောင်ကျွန်တော်တွေးရတ
ယ်။ဟုတ်ကဲ့ကိုကျော်မြတ်ကိုကျော်မြတ်လိုင်းမဆက်နေပါဟုတ်ကဲ့
ပဲဖြစ်ဖေးဖို့ကျွန်တော်တို့ကတောင်းဆိုနေတာဖြစ်တယ
်။ဟုတ်ကဲ့
အဖြေလျှော့တယ်ဆိုတော့ကျွန်တော်နိုင်ငံရေးစကားမှာတော့ဗျာဒါကျွန်တော်လည်းမကြိုက်ပါဘူး
။ဟုတ်ကဲ့ကိုကျော်မြတ
်ဥပဒေတွေပြန်တန်းပြီးတော့နိုင်ငံတကာရောက်အမြန်မာတွေကိုတော့တိုင်းပြည်နဲ့ဒီမိုကရေစီတည်ဆောက်ရေးလုပ်ငန်းတွေမှာပါဝင်လာဖို့ဖိတ်ခေါ်တဲ့လေလို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ကိုကျော်မထူးလိုင်းပေါ်မှာဆက်နေပြီပါ။ကိုကျော်မထူးကပြောတာဆိုတာဆွေးနွေးတာနဲ့အတွေ့အကြုံများရှိတယ်ဆိုတော့ကျွန်တော်တို့နောက်ထပ်ကိုကျော်မထူးကိုပြောစရာတွေရှိလာပါလိမ့်မယ်။ဒါရိုက်ဆွေးနွေးမဲ့တော်တော်ရှင်တွေကျွန်တော်ဖိတ်ခေါ်ပါမယ်။အခုကျွန်တော်တို့ဒီလိုင်းပေါ်မှာရထားသလောက်တူကနမောက်မျိုးကကိုမြင့်ထေးဆိုတော့ကိုမြင့်ထေးပြည်ပရောက်ဒီမိုကရေစီရေလှူရှားတဲ့လူတွေမြန်မာနိုင်ငံပြန်ပြီးတော့လှုပ်ခွင့်ရမယ်ဆိုရင်လက်ရှိတိုင်းပြည်မှာတတော်တာတနေရအင်အားမဖြစ်ပြဘူးလားတန်းပြည်အတွက်ဘာများအကျိုးရှိဆရာရှိတယ်လဲကွန်မြူနတီကွန်မြူနတီဘယ်လိုသဘောရပါတယ်လဲဟယ်လိုကွန်မြူနတီကြားပါလားဟုတ်ကဲ့ကွန်မြူနတီလိုင်းပေါ်မှာမကြားသေးပါဘူးကျွန်တော်နောက်တစ်ယောက်ဆက်ဖိတ်ခေါ်ပါမယ်မင်းပြမျိုးကဥမောင်ကျော်စံဥမောင်ကျော်စံကြားပါလား
က
ြားပါလေ။ဟုတ်ကဲ့ဥမောင်ကျော်စံပြည်ပရောက်ဒီမိုကရေစီလှုပ်ရှားသူတွေမြန်မာနိုင်ငံပြန်လာပြီးတော့တရောင်းတနေရတရတအားပါဝင်လှုပ်ဆောင်လို့တန်းကြည့်တဲ့ဗာမားအကျိုးဆရာရှိပါမလဲဥမောင်ကျော်စံဘယ်လိုသဘောရပါသလဲ
။အော်ကျွန်တော်တို့အမြင်ကဆိုရင်လည်းဒီပြည်ပရောက်မြန်မာတွေမြန်မာနိုင်ငံကိုပြန်ရရှိရခြင်းဟောအကျိုးအများကြီးရှိနိုင်ပါတယ်အကျိုးမရှိနိုင်ပါဘူး။သူတို့ဒီသူတို့တွေဟာဟောတရှိလုံကဆိုလို့ရရင် NLD ပါတီတခြားဒီမိုကရေစီအသင်းအဖွဲ့တွေလည်းအတူတူလက်ပြဖို့တွေပါအမှားဆိုလို့ရှိရင်ဒီခေတ်မှာဒီလိုအရှင်မြို့မှာဒီမိုကရေစီနိုင်ငံကြီးထူထောင်နေတဲ့အရှင်မှာတို့ဒီပြည်ပရောက်မြန်မာတွေလာရှင်းအားဖြင့်ကျော်ရောင်းမှရှင်းအားဖြင့် အများကြီးအကျိုးရှိနိုင်ပါတယ်ဒါကြောင့်အခုလက်ရှိအသေးသက်လာတဲ့အနေဒီအစိုးရအနေနဲ့မိမိတို့နဲ့သူတို့နဲ့လုပ်ကုန်တိုင်းပဲဆွေးနွေးရပါတယ်အဲ့ဒီပုဂ္ဂိုလ်တွေကိုတတော်တင်နေရကနေရာပြင်းရခြင်းစိုက်ပြတာအများကြီးအကျိုးရှိလာမှာပါဒါကြောင့်ကျွန်တော်တို့အများကြီးလက်ခံပါတယ်ထောက်ခံပါတယ်လို့ကျွန်တော်အဲ့လိုဆွေးနွေးတော့ပါတယ
်ဟုတ်ကဲ့ဦးမောင်ကျော်စံကျေးဇူးတင်ပါတယ်ဆိုဦးတိတ်နိုင်လက်ရှိဖြစ်နေတဲ့ဥစ္စာကအခြေအနေကဟလာလက်ရှိတောင်းဝန်ရှိတဲ့လူတွေနဲ့အရင်အစိုးရတစ်ဆက်ကတော့ထားပါတော့အရင်အစိုးရဆိုတာကတစ်ချိန်လုံးကစစ်တပ်ကအကြီးအကဲတွေကနေပြီးတော့အစိုးရဖြစ်လာကြတာဆိုတော့ဒီဒီမိုကရေစီလူရှားသူတွေပေါ်မှာမြင်တဲ့အမြင်ကတစ်မျိုးရှိခဲ့ပါပါဒါပေမဲ့လက်ရှိအစိုးရကကိုယ်တိုင်ကဒီမိုကရေစီလူရှားမှုမှာပါဝင်ခဲ့တဲ့လူတွေအခုပြည်ပမှာရောက်နေတဲ့လူတွေဆိုတာလည်းပဲတစ်ချိန်ကလက်တွဲလှုပ်ဆောင်ခဲ့ကြတဲ့လူတွေလို့ပြောရမှာမှားပါဘူးဆိုတော့လက်ရှိအစိုးရအနေနဲ့ကတော့ဒီလူတွေကိုပြန်မလာစေခြင်းဘူးဒီလူတွေပြည်ထဲပြန်လာရင်ရှုပ်တယ်ဆိုတဲ့အမြင်မျိုးရှိနေသလားမရှိဘူးလား
ဟုတ်ကဲ့ကျွန်တော်အမြင်ကတော့အလိုက်တော့မရှိဘူးလို့ကျွန်တော်ထင်ပါတယ်ဥပမာကလေးရှိရင်ကျွန်တော်တို့ ABG ရာပြည်ထောင်ကိုပြန်ပြီးတော့ရောက်တဲ့အထောက်ဆက်တုံးရောက်တဲ့ဆရာစာပြီးတော့ဒီသမရဥဒေရှင်လက်ထက်မှာလဲကျွန်တော်တို့ဒီမလာရေးစင်မစီစီကော်မတီမှာကျွန်တော်ဟိုပူးပေါင်းပြီးတော့ပါဝင်ခဲ့တယ်ဆိုတော့အဲ့ဒီပြည်ကမျိုးလို့ရှိတယ်အခုဆိုလို့ရှိရင်ကျွန်တော်တို့ဒီဒီလိုတည်းဒီလိုတည်းဥပဒေကြောင့်ကော်မတီလေးနဲ့ကျွန်တော်တို့အများအားထိခိုက်မှုရှိတယ်။ဟိုကျွန်တော်တို့ဒီရေးကြည့်ပြီးလက်ပတ်ကပြီးတော့ဥပဒေပြုပေးတဲ့ပြင်ဆင်ဖို့ကြည့်ဆိုပြီးကျွန်တော်တို့ကဒီစစ်တော်မှာကျွန်တော်တို့ဟိုစစ်စစ်ကတားပြီးတော့စိတ်မကျေကြပဲဆိုတော့စိတ်ရစိတ်မကျေတဲ့အကြံပေးကြတယ်။အဲ့ဒါကအရင်ကအတန်လေးကြည့်ပြီးကြောင်းရနေသေးတယ်လို့ပတ်သက်လို့အဲ့ဒါကဒီအမေရိကန်အစားအသောက်ကိုဒီမြန်မာနိုင်ငံဒီလူသားလူခွင့်ရေးကော်မတီနဲ့ပတ်သက်ပြီးတော့ဒီဟိုဟာတော့သူ့ပြည်တော်လေးနဲ့ပတ်သက်ပြီးကျွန်တော်ကဟိုဘတ်ဆိုင်ကျွန်တော်တို့စဉ်းလင်းနေတာလေကျွန်တော်တို့ရှိကြတယ်အဲ့တော့ပြောချင်တာကကျွန်တော်တို့နေတဲ့ဒီပြည်ထဲကနေပြီးတော့ဒီခလက်တန်လာလေးရတဲ့လူတွေကလည်းသူတို့တတ်နိုင်တဲ့အခါသူတို့လုံးဝတပြတ်ကိုသူတို့အကောင်းဆုံးဟိုလုပ်သွားကြတာဖြစ်တယ်ပြည်သားတစ်ခုကတော့သူတို့တွေကဒီတက်ကြည့်ကြည့်ကြည့်ရတယ်ဖြစ်တယ်ကိုကျိုးရှိလိုက်ဆုတ်ခဲ့တဲ့လူတွေဖြစ်တယ်စေနာပန်လဲလူဖြစ်တယ်ဒီကျွန်တော်တို့ပြန်တိုင်းပြန်လဲထူတော်ရင်းနေဒီလောကကလည်းပြည့်နေပြီဒီတဲ့စိတ်ကလေးနေလာဒီလူတွေကတကယ်ကိုဆရာဖက်ပါလာရနဲ့လက်တော့မဲ့လူတွေဆိုတာကတော့ကျွန်တော်တို့ယုံကြည်တယ်ပဲ
ဟုတ်ကဲ့
ဒီအဲ့ဒီဒီကဲလက်ရှိဆရာကလည်းမူကြည်မြင့်နေတယ်လို့ထင်ပါတယ
်ဟုတ်ကဲ့
ဒီနေ့ဒီနေ့လက်ရှိဆရာကတိုက်ပွဲပြည့်တိုက်ပွဲတဲ့ပုံစံနဲ့ဒီလိုရဲ့စိတ်ဆော်မှုတွေဆိုတော့ဒီလိုအဲဒါကိုစောထန့်နေတဲ့ကာလလို့ပဲကျွန်တော်တို့ကတော့အဲ
့ဟုတ်ကဲ့ကိုင်းတွေမှုစိန်ခေါ်မှုကျွန်တော်လည်းနားလဲပါတယ်ခက်ခဲတယ်ရှင်ပါပါဒါပေမဲ့ဒီကိစ္စကဘာဖြစ်လို့ဒီလောက်ခက်နေရတာလဲဆိုတော့ကျွန်တော်တကယ်ကိုနားမလဲတာအမှန်ပါပဲဆိုတော့ဥရောမိုးစော်လေလိုက်မော်ရောက်ပါပြီဥရောမိုးစော်ဒီပါရောဒီမိုကရေစီလှူရှားသူတွေကပြည်သူ့ကိုပြန်ဝင်ခြင်းနဲ့လှုပ်ချင်ပါတယ်ဆိုတော့လူတွေပြန်ဝင်ဖို့အခက်ခဲတွေ့တယ်အထက်ထဲမှာရေးစီလှုပ်ကန်နေထိုင်ဖို့တွေ့ခက်ခဲတွေ့တယ်ဘာဖြစ်လို့ဒီကိစ္စကဒီလောက်ခက်နေရတာလဲဥရောမိုးစော်
ဒီဒီချက်ကကျွန်တော်တို့အဲ့ဒါကိုပြောဖို့တော့ခက်တယ်ကွာ။ဟုတ်ဒီလိုကြီးရဲ့ဒီဒေသကကျွန်တော်ထင်တယ်အစိုးရတရားအနေနဲ့ဖြစ်ဖြစ်ပေါ့နော်။လက်ရှိအနေအရထားတဲ့အစိုးရအနေနဲ့ဖြစ်ဖြစ်ဒီဒေသကအကြီးအကျယ်အခက်အခဲတွေ့ရမယ့်ဒေသလို့ကျွန်တော်အနေနဲ့မြင်ကြဘူး။ဒါတင်ကျွန်တော်ချက်ကဒီဘူဘလလေးကပယ်ပေးရဆိုတဲ့ဒီအကုံလုံးပေါ့နော်။အဲ့ဒါတွေအကုံလုံးကနိုင်ငံရေးကြောင့်ကျွန်တော်တို့အဝေးကိုရောက်နေတဲ့တွေအကုံလုံးပါတဲ့နယ်လို့ကျွန်တော်နေလို့ယူဆတယ်။ဆိုတော့ကျွန်တော်တို့တုံးတစ်ချက်ကကျွန်တော်ရဲဘော်တွေပေါ့ဗျာ။ဥပမာကျွန်တော်တို့ဒီဒီကိုမိုးကြီးကျော်တို့ကိုနိုင်အောင်တို့မအောင်မာတို့နောက်ရောဒေါက်တာစိန်ဝင်းတို့စသဖြင့်တော့ဒီအချောင်းမျိုးကြောင့်နိုင်ငံရေးကြောင့်အပြင်ကိုရောက်နေတဲ့ရဲဘော်တွေအကုန်လုံးကဂလိလိုအနေထားမျိုးမှာဗမာပြည်ထဲမှာရှိနေတယ်လို့ကျွန်တော်နေလို့ယူဆတယ်။အထူးသဖြင့်ပေါ့။နောက်ဒီကျွန်တော်အထူး
ကိုယ်ကကွန်ဘူးဆိုဖုန်းလိုက်ကြက်သွားပါတယ်ကျွန်တော်တို့ပြန်ဆက်သွယ်ပါမယ်။ဒါရိုက်ဆွေးနွေးမယ်သွားတော့ရှင်ခုနကကိုမြင့်သေးကြားပါလား
။ဟုတ်ကဲ့ခင်ဗျာကြားပါတယ်ခင်ဗျာ
။ကိုမြင့်သေးဆွေးနွေးပါခင်ဗျာ
။ဟုတ်ကဲ့ကျွန်တော်ဆွေးနွေးချင်တာကတော့ဒါကျွန်တော်တို့ကဟိုဒီဟိုပေါ့နော်ဒီခုတက်မလို့ကာဝေးဦးစီးချုပ်နဲ့ဒေါ်အောင်ဆန်းစုကြည်နဲ့အဆင်ပြေသွားမယ်ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ဒီဟိုပေါ့နော်ဒီဘက်မှာရောက်နေတဲ့ပုံစံတွေကျွန်တော်ကပြန်လာသေးတယ်ねပြန်လာပြီးကျွန်တော်နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ကိုကျွန်တော်တို့ဝိုင်းဝန်းပြီးတော့ကျွန်တော်တို့သူ့ရဲ့ပညာတွေနဲ့ကျွန်တော်တို့ဝိုင်းဝန်းပြီးတော့ပြီးတော့မယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံဖွံ့ဖြိုးတိုးတက်လာလာမျှော်လင့်ချက်ရှိတယ်ပေါ့ဗျာ ကျွန်တော်တို့ကတော့ဘုရင့်လေးလေးပြောရင်တားသီးထားတဲ့ဆွဲစည်းကိုအခြေခံဥပဒေတွေဟိုဟာဒီနေ့ရတားဆိုတဲ့လက်ထက်မှာဆက်သိနေပြီလို့ကျွန်တော်အနေနဲ့ပြောချင်တယ်ဒါမှသာလေကျွန်တော်တို့ဒီဘက်မှာရောက်နေတဲ့လူတွေကိုအဲဘုရင့်စေရေးလက်ရေးနဲ့စိတ်ချမ်းသာကိုကျန်းသာနေနေတိုင်းမှာအဲ့လိုနေတိုင်းမှာသာလေကျွန်တော်တို့နိုင်ငံဟာလေသူတို့ဟိုကျွန်တော်တို့နိုင်ငံဟာပုံပြတို့တက်လာမှာအဲ့တော့သူတို့ကလေသူတို့ရဲ့စိတ်ချဟိုကပေါ့နော်သူတို့ဒီလုံခြုံမှုပေါ့နော်ဘဝလုံခြုံမှုအေးချမ်းမှုရှိဖို့ဆိုလို့ရှိလို့ဒီနော်ကျွန်တော်တို့ကတားသီးထားတဲ့ဆွေစည်းအတွက်ပုံအခြေခံဥပဒေကိုဖြတ်သိမ်းပြန်မှသာလေနော်ကျွန်တော်တို့နိုင်ငံပြည်တို့တက်လေငဲလို့ကျွန်တော်ယုံကြည်တယ်ဒါမှသာလေကျွန်တော်တို့နိုင်ငံထဲမှာအလုံးလေးနဲ့ပြဿနာတွေဖြစ်ရှိနေတယ်မြေဒီဘက်မှာရောက်နေတဲ့လူတွေကိုကျွန်တော်ဒီတွင်းတွေကိုပြန်ပြီးတော့အဲခုနလိုပေါ့တားသီးထားတဲ့ဆွေစည်းပုံအခြေခံဥပဒေပုံမှန်တွေကိုဖယ်ရှားပေးနိုင်မယ်ဆိုလို့ရှိရင်တော့ကျွန်တော်ကတော့ဟုတ်လားဒီနေ့အဲ့ဒါမှသာလေကျွန်တော်နိုင်ငံဖွံ့ဖြိုးတိုးတက်ပါလေကျွန်တော်ကတော့အဲ့လောက်ပဲပြောချင်ပါတယ်
ဟုတ်ကဲ့ကွန်မတီကျေးဇူးများတင်ပါတယ်အစိုးရအသည့်အနေနဲ့ပြီးခဲ့တဲ့အစိုးရဟောင်းတဲ့ KSSF ပေါ့လေဒီပျက်စီးနေတဲ့ဒီမိုကရေစီရန်တရားအောက်မှာလောကကံရတော့ခက်ခဲနေရှိမှာတော့အမှန်ပါပဲဒါပေမဲ့အဲ့ဒီကြားထဲမှာပဲမြန်မာနိုင်ငံရဲ့အခြေအနေကအချိန်အများကြီးစောင့်လို့ရတဲ့အချိန်တွေမဟုတ်ဘူးဆိုတော့လုံရတဲ့ကိစ္စတွေကိုနီလန်းတွေကိုမြန်မြန်ဆန်ဆန်ရှာပြီးတော့မြန်မြန်ဆန်ဆန်ဖြေရှင်းနိုင်မြန်မြန်လုံနိုင်မှာကိုကအခြေလမ်းတွေအများကြီးလှမ်းမဲ့အခြေအနေမှာတော့ကိစ္စအလုံးကိုမြင်မြန်ထက်ထက်လောက်ရလိမ့်မယ်လို့ကျွန်တော်အဲ့လိုပဲနားလဲပါတယ်အဲ့လိုလေဖြစ်စေချင်ပါတယ်ဆိုတော့ဦးတိတ်နိုင်တို့အနေနဲ့ကဒါပြည်ပမာလူတိတ်နိုင်တို့လုံနေပါတယ်ဒီဘက်မှာလည်းနေထိုင်နေတယ်ဦးတိတ်နိုင်တို့အနေနဲ့ဒီလိုပြဿနာမျိုးကိုဖြေရှင်းဖို့အတွက်ဒီလိုအခက်အခဲအကျက်အတက်ဖြစ်နေတာကိုဖြေရှင်းဖို့လေဦးတိတ်နိုင်စဉ်းစားမိတဲ့နည်းလမ်းတစ်ခုနှစ်ခုရှိရင်ပြောပြပါမလို့အမြန်ဆုံးဖြေရှင်းလို့ရမလဲ
ဟုတ်ကဲ့ဥမာကျွန်တော်တို့အထက်ကနေပြီးတော့ဒီမူလနေကတာတန်လဲဆက်ထားတဲ့ဒီလိုရှိပါတယ်ဆိုတော့အဲ့တော့ဒီလောကဝင်ကြီးဌာနကစတင်လာတာရှိတယ်။1982ခုနှစ်ဥပဒေအရတန်လျှောက်ချက်မရှိပါဘူး။ဒါကတမန်တော်နဲ့အစိုးရဖွဲ့နဲ့နဲ့ပဲဆိုင်တယ်။သူတို့လက်ထဲမှာရတယ်ဆိုပြီးတော့စတင်လာတာရှိပါတယ်။ကျွန်တော်ဒီမှာလည်းရှိပါတယ်။အဲ့ဒါ။အဲ့တော့ဟိုတခါအဲ့ဒီဟာကိုအစိုးရဖွဲ့ကိုတင်တဲ့အခါကျတော့အစိုးရဖွဲ့ကလည်းစတင်လာပါတယ်။သူတို့တွေကဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီစစ်ပအောင်မယ်ဆိုတဲ့စစ်ကလည်းစတင်လာတာလို့ရှိပါတယ်။အဲ့တော့ဟုတ်ကဲ့ကျွန်တော်တို့ဟိုဖြစ်စေကြတာကတူတူယောက်တည်းကိုတယောက်ချင်းတယောက်ချင်းကိုဆင်းရှင်းတာတဲ့တကယ်ကိုဒီဘက်မှာရှိတဲ့နိုင်ငံရေးကထွက်သွားရထွက်သွားကြတဲ့ဒီဘက်မှာရှိနေတဲ့လူတွေကိုဘယ်လိုပြန်ပြီးတော့ခေါ်မလဲဆိုတဲ့အစ်စာမျိုးကိုအစိုးရအနေနဲ့ဟိုစဉ်းစားကြည့်တယ်လို့မြင်ပါတယ်ခုနကကျွန်တော်ပြောကြည့်တယ်ဥပဒေတွေမျိုးဥပဒေတွေစင်ညာချက်တွေသဘောထားတွေထုတ်ပြန်စင်ညာပြီးတော့ဒီပြန်ပြီးတော့ဒီမိခွေးကပြန်ပြီးတော့စိတ်ဆူတဲ့စိတ်ကမျိုးခေါ်တဲ့စိတ်ကမျိုးလင်းလေးချမ်းသာတဲ့သိရစေတဲ့စိတ်ကမျိုးကိုဟိုအများဆုံးလုပ်ကြည့်တယ်လို့ကျွန်တော်တို့အနေနဲ့တော့မြင်ပါတယ
်ဟုတ်ကဲ့
ဒီဘက်မှာဒီမှာပြောတဲ့မိခွေးအပေါ်မှာဒီဘက်ကနေပြီးတော့ဒီနိုင်ငံရေးအင်အားစုတွေကနေပြီးတော့ဒီနိုင်ငံတော်အစိုးရကပုံပြင်နဲ့သမရစီစပူလာတာတခုရှိတယ်နောက်တစ်ခါဒီ NASA ဒေတာနဲ့ဒီဘက်မှာရှိနေတဲ့ဒီလူမှုအဖွဲ့အစည်းအဖွဲ့40ရာနေပြီးပြီးခဲ့တဲ့25ရက်နေ့ကနေပြီး25ရက်နေ့မှာဒီနိုင်ငံတော်တာဝန်ကပုဂ္ဂိုလ်ဒီဒေါ်လာစုတီစီကိုဒီတန်လေဒီမြန်မာဒီမှာဒီတန်လေဒီတော်ရေးစိတ်ဆက်လေးနဲ့ဟိုတန်လေဒီတော်ရေးစိတ်ဆက်လေးမှာပါဝင်ပြီးပြုဖို့ဒီခွင့်ပြုဖို့လေမြန်မာနိုင်ငံကအခွင့်အရေးတွေတန်ရဖို့ကိုခွင့်ပြုဖို့ဆိုပြီးတော့ဟို
တောင်းကြတာရှိပါတယ်ဒါလိမ္မာတစ်ခုလုံးကျွန်တော်မြင်ပါတယ်ဟုတ်ကဲ့ဆိုတော့ဥက္ကမိုးစောတို့အနေနဲ့ဥက္ကမိုးစောတို့ဆိုဒါပြင်းမှာအခုနိုင်ငံရေးပါတီတစ်ခုအနေနဲ့ခိုင်မာရပ်တည်ပြီးတော့လှုပ်ဆောင်နေကြပါဥက္ကမိုးစောတို့နိုင်ငံရေးပါတီတစ်ခုအနေနဲ့လည်းတကယ်သာကိုယ်သာအာဏာရပါတီဖြစ်တယ်ဆိုရင်ကိုယ်ကဒီကိစ္စကိုကံကြွယ်ဖြေရှင်းရမယ်လူတွေထဲမှာဥက္ကမိုးစောတို့ပါပါတယ်ဆိုတော့ဥက္ကမိုးစောအနေနဲ့ရောဒီလိုကိစ္စမျိုးကိုဘယ်လိုဖြေရှင်းသင့်တယ်လို့နည်းလမ်းတစ်ခုနှစ်ခုစဉ်းစားမိပါတယ
်ဟိုတစ်တစ်ချက်ကကျွန်တော်တိုင်းကြီးကိုဥဆောင်နေတဲ့ပုဂ္ဂိုလ်တွေရဲ့အမျိုးသားပြန်လဲပြည်ရေးနဲ့ပတ်သက်တဲ့သဘောထားကဘာလဲလို့မရမယ့်အခြေအနေဖြစ်နေတဲ့ဒီနေရာမှာဒါတိတိကျကျမပြောရမှာ။ဘာကြောင့်လဲဆိုတော့အမျိုးသားပြည်နယ်ပြည်ရေးဆိုတဲ့ကိစ္စကနိုင်ငံရေးကြောင့်အမြင်မတူလို့အကြောင်းမျိုးမျိုးကွဲကွာနေကြရတယ်။နိုင်ငံရေးအစည်းအဝေးအပြီးပြီးဒါဒီပုံကိုအပြီးပြီးလူမျိုးအပြီးပြီးကြားမှာပြန်လဲရင်ကြားဆရမယ့်ကိစ္စဖြစ်တယ်။ဒီလိုရင်ကြားဆရမယ့်ကိစ္စမှာခုဒီပြည်သားကိုအကြောင်းမျိုးမျိုးကြောင့်နိုင်ငံရေးကြောင့်ရောက်နေတဲ့ကျွန်တော်ရဲတော်ကအကုန်လုံးဒုစရိုက်ကြီးပြန်မြောက်တဲ့ကိစ္စကကျွန်တော်မြင်တာကတော့ဒီနေ့အစိုးရရဲ့ policy ဒီနေ့အစိုးရရဲ့သဘောထားကိုလေးကုန်ထုတ်ရလိမ့်မယ်လို့ကျွန်တော်အဲ့ဒီလိုပြောချင်တယ
်ဟုတ်ကဲ့
ဆိုရုပ်ချုပ်အခြေခံဥပဒေနဲ့ဒီကိစ္စသက်ဆိုင်တဲ့ကိစ္စမဟုတ်ဘူးအရင်အစိုးရအလက်ချက်တုန်းကတောင်မှအပြင်မှာရှိနေတဲ့နောက်ကနိုင်ငံရေးကြောင့်အဝေးကိုရောက်နေတဲ့ရဲဘော်တွေကို ပြန်ခေါ်နိုင်ကြတယ်ဒီဆိုးရွားကဘာကြောင့်ပြန်မခေါ်နိုင်ရသေးတာလဲအဲ့ဒါကျွန်တော်လည်းနားတယ်လို့မရဘူးတော့အဲ့ဒီကိစ္စကိုညံ့ညံ့ထက်ထက်လုပ်ဖို့ညံ့ညံ့ထက်ထက်ဆောင်ရွက်ဖို့ကိုကျွန်တော်တို့အနေနဲ့ဒါကျွန်တော်တို့တိုက်တွန်းခြင်းနဲ့ကျွန်တော်ပြောခြင်းနဲ့နောက်ကိုတိတ်ပြောသွားသလိုပဲနောက်ကိုတိတ်တို့ပုံပုံမျိုးတွေကိုဝကြီးတို့ပုံပုံမျိုးတွေနောက်ကိုနိုင်အောင်တို့ကိုမိုးသီးတို့မအောင်မအောင်တို့ပုံပုံမျိုးတွေဟာဒီနေ့ညီငယ်ရေးဖြစ်စဉ်အမျိုးသားပြန်လည်ဖြစ်ပြည်ငယ်ရေးဖြစ်စဉ်တဲမှာပါဝင်နဲ့ပါဝင်ထိုက်တဲ့ပုံပုံတွေဖြစ်တယ်။အဲ့တော့ကျွန်တော်ချုပ်ပြောရမယ်ဆိုရင်တော့ဒီနေ့အစိုးရရဲ့အမျိုးသားပြန်လည်ပြည်ငယ်ရေးနဲ့တက်တဲ့သဘောထားကရှင်းရှင်းလင်းလင်းမရှိဘူးလို့ကျွန်တော်ထင်တ
ယ်။ဟုတ်ကဲ့။ဦးတင်နဲ့ပြောတဲ့အထဲမှာပေါသွားသလိုပါပဲ။ဒီကိစ္စကတယောက်ချင်းဖြည့်ရှင်းလို့ပြည်လည်သွားလို့ပြီးတဲ့ကိစ္စမဟုတ်ပါဘူး။အားလုံးတစ်စုံလုံးရှိတဲ့လူအားလုံးအတွက်ပြည်လည်မဲ့နီလန်ဖြစ်ဖို့လိုပါတယ်။ဒါမှလည်းပဲတောင်ဝင်ရှိတဲ့လူတွေကသဘောထားမှန်မှန်နဲ့လုပ်တယ်ဆိုတဲ့သဘောမျိုးတက်ရောက်မယ်လို့ကျွန်တော်အဲ့လိုပဲယူဆပါတယ်။ကျွန်တော်တို့ရန်ကုန်မြို့ကနေပြီးတော့ဒါရိုက်ဆွနေမယ်ရှင်နေကြီးဦးကျော်လင်းလည်းရောက်ပါတယ်။ဦးကျော်လင်းသဘောထားဆိုလို့ပါခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်တို့ဒီဥစ္စာကတော့ဗျာကျမ်းကြီးရလို့ရှင်ကကျွန်တော်အားလုံးမိတ်တာပြီးပြောကြည့်တာပါ။ဘာလို့လဲရှိရကျွန်တော်ကမိတော်ဘီကြီးလို့ပေါ့ဗျာ။ဒီပေါင်းများစွာဒီပေါင်းအောင်60နေပါတော့မိတော်ဘီကြီးသူကဘုမပြန်လဲထူတော်တော့ကျွန်တော်မိတော်ဘီရဲ့ကိုင်းကြီးတွေကိုဒီတောင်းရှိတဲ့လူတွေထင်းထင်းတဲ့ခါမှာလူဘုံသူတို့ဝင်ဝင်ပေးလို့မရဘူးဗျာ။နောက်အချိန်တည်းလိုက်တော့သူဝင်ဝင်ပေးတော့တာပါပဲ။ဒီတော့မပြောင်းဝဲပုံစံရဲ့အချိန်တည်းလိုက်တော့အခုပြောင်းအောင်ကြမှာပါ။ဘာလို့လဲဆိုတော့သူမှ outdoor အသီးသီးရှိတယ်ပေါ့ဗျာ။ class outdoor တွေ။အဲ့တော့ဒါရီအီဒီယိုလော်ဂျီတွေဖြစ်လာပြီးတော့ different ideology တွေဖြစ်လာလို့ရှိရင်အကော်မတီတော့မယ် participate တော့မယ်ဆိုတာကပေါ်ပြီးတော့ဒီဘက်က participate လုပ်လို့ပေါ်ပြီးတော့အကွက်ချောင်းကြီးဖြစ်ပေါ်လို့ဆိုတာကတပတ်သမိုင်းနိုင်ငံရေးသမိုင်းမှာတင်းတင်းရှားရှားပါ။ဒီလိုဒီမှာလေ့ရှိအခြေအနေကသူတို့တချို့နေရာမှာ ideology တွေဟာ ideology တွေတောင်းနေအောင်မတူကြတဲ့ခါကျတော့ဒီကလေးလေ့ရှိသူတို့ definite democracy လမ်းကြောင်းတစ်ခု level နဲ့တွားမလား democratic socialism နဲ့တွားမလား democratic capitalism နဲ့တွားမလားဒီကလေးအတိအကျညာသေးတာမဟုတ်ဘူးဗျ။အဲ့လိုသူတို့ကလည်းသဘောတရားအရဒီကျွန်တော်မြင်စားပြီးတော့ခံပြုတ်ပြီးတော့ကျွန်တော်တို့နိုင်ငံရဲ့ renaissance ပေါ့ဗျ။အာရုံကာလကိုဒီပြည်မျိုးတူတော်နေတဲ့အချိန်မှာတော့ဖြစ်ရင်ခုနမီးတော်မင်းကြီးကိုဖြည့်ရှင်းနေရတယ်လို့ပဲသူတို့ကဲကဲမြင့်မှုကြတယ်မှာဒီပြည်မျိုးတို့သူတို့ဒီကာလနဲ့ရှင်တို့ကိုပြောင်းဝဲပြုံးရင်သဘောမျိုးလို့ကျွန်တော်မြင်မိပါတယ်ခင်ဗျ။အဲ့တော့ပါပဲ
။ဟုတ်ကဲ့ဦးကျော်လင်းကျေးဇူးများကြီးတင်ပါတယ်။ကိုကျော်များထူးကိုတစ်ချက်လောက်ပြန်မေးခြင်းနဲ့ကိုကျော်များထူးကိုတစ်ခေါက်သွားပြီးတော့အားလုံးကိုဒီလိုမျိုးအပီးပြန်ခွင့်ကျွန်တော်ပြောချင်တာခဏတစ်ခုပြန်တဲ့ကိစ္စတွေကျွန်တော်မပြောချင်ဘူးအဲ့ဒီကိစ္စအရေးမကြီးဘူးအပီးပြန်ပြီးတော့အထက်ထဲမှာတကယ်ရဲ့ပြန်လို့ခွင့်ဆွေးနွေးခဲ့တဲ့အခါကိုကျွန်တော်တို့ဘယ်လောက်ထိထိရောက်တယ်လဲအဲ့နောက်ဆက်ပဲနောက်ဆက်တွဲနောက်ထပ်လောက်တာတွေရောရှိသလားတူတူနဲ့လူရင်းပြောပြပါဟု
တ်ပါတယ်အဲ့ဒီတော့အခုကကျွန်တော်ဒီအပီးပြန်မယ်ဆိုမယ်ဆိုရင်လည်းကျွန်တော်တို့ဥပဒေတတ်မှုရှိပါတယ်ကျွန်တော်တို့ဥပဒေရအနည်းဆုံး10နှစ်လောက်နေမှာပေါ့နော်နိုင်ငံရေးလှုပ်ရှားမှုမှာလုံးဝပတ်သက်ခွင့်မရအောင်ကန့်သတ်ထားတဲ့ဥပဒေတွေရှိပါတယ်ဒါကျွန်တော်တို့အာဏာပိုင်တွေနဲ့တော့ဥပဒေပညာရှင်တွေလည်းပါကျွန်တော်တို့ဆွေးနွေးတဲ့အခါကျတော့အကူအညီပေါ့နော်အပြင်အထဲမှာအပြီးပိုင်သွားရတော့ပဲဖြစ်ဖြစ်အပြီးပိုင်မဟုတ်ပဲနဲ့အလယ်ပဲသွားရပဲဖြစ်ဖြစ်နှစ်ပိုင်းခွဲထားပါလေဒါလက်ရှိအရင်ရခင်အစိုးရကနေပြီးတော့တစ်စိမ်ကဥပဒေကိုကျူးလွန်ဖောက်ပြက်တဲ့ဟိုမှာလူကမ်းမှုစသဖြင့်ပေါ့နော်အမှုတွေရှိတယ်ဒီမှုတွေနဲ့အဲဟိုပါပြည်တွင်းဝင်လာမယ်ဆိုရင်ဒါဥပဒေတိုင်းလုပ်ရမယ်ဆိုတဲ့တပိုင်းနောက်တပိုင်းကတော့ကျွန်တော်တို့ပြည်ပလူတွေလာတယ်ဟိုတိုင်းပြည်အတွက်တစ်ခုခုဟိုပါပေါ့ဒီစားရေးလုပ်ငန်းတွေမှာပါဝင်မယ်ဖွံ့ဖြိုးတိုးတက်ရေးပညာရေးကျန်းမာရေးစသဖြင့်အဲဒီလိုမျိုးနေရာတွေမှာဆိုတော့သူတို့ကအနေအထားတစ်ခုပေါ်မှာဖွင့်ပေးမယ်ဆိုပြီးတော့ဟိုတုန်းကကျွန်တော်တို့ကိုကန့်သက်အချက်လေးတွေကျွန်တော်တို့ဟိုပါပေါ့ကျွန်တော်တို့တင်ပြရရှိပါတယ်ဆိုတော့ကျွန်တော်မြင်လာကတော့ဒီပမှာကနပြောသွားတဲ့ဟိုလုပ်ငန်းချမ်းသာလေးကျွန်တော်တို့မလိုပါဘူးလုပ်ငန်းချမ်းသာဆိုတဲ့နေရာမှာမရှိရှိနေနေမရှိသေးပါဘူး။ဘာလဲဆိုတော့ဒီလုပ်ငန်းချမ်းသာပေးပါဆိုပဲတချို့တောင်းဆိုနေတဲ့လူတွေရတယ်။တချို့ကလည်းဒီဥပဒေတွေနဲ့ညှိစုံနေရတွေ့ရတယ်။ကျွန်တော်ဒီနေပြီးတော့ဒီအာဏာပိုင်ရဲ့ပြောတဲ့အချက်တွေအရဆိုရင်အမှုပေါင်း20လောက်ကိုအဲဒီဟိုပါဘော့ရဲဘက်ဆက်ပြည်ထဲရနေပြီးတော့ခြင်ထားတယ်ဆိုတဲ့အချက်တွေလည်းကျွန်တော်တို့ပြောပြလာရှိပါတယ်။ဆိုတော့ကျွန်တော်တို့ကလောက်ရတာလက်ရှိအခုအန်အန်ဒီအစိုးရတက်ကလောက်ရတာမှာလည်းအခက်ခဲတွေတော့ရှိတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကိုကျွန်တော်
အခက်ခဲကိုလည်းကျွန်တော်နားလည်ပါတယ်ဒါပေမဲ့ခုနကတချို့ဟိုကျွန်တော်တို့ဒီမှာဟို black line တွေဟိုမှာပင်းထားတဲ့လူတွေတချို့ပေါ့ဗျာလူနေစုလေးတာလင်ဒါဥပဒေနဲ့ချိုးပေါက်တာဖြစ်တဲ့ကျန်းသူတွေကတော့အားလုံးကိုယ်တိုင်ကိုလာပြီးတော့တော့ဟိုပါဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာပါဝင်တက်တာကတော့အမှန်ပါပဲ
ဟုတ်ကဲ့ခင်ဗျာကိုကျော်ကိုကျော်တို့ကျေးဇူးအများကြီးတင်ပါတယ်ကိုကျော်တို့တွေ့ကြုံနေရှင်ပြောတော့ဆိုတော့ဦးတင်နေနဲ့ဦးအောင်မိုးဆိုကျွန်တော်တို့အချိန်10မိနစ်လောက်ပဲကြာပါတယ်ဦးတင်နေ minute ဝက်လောက်ပြောပြပါနောက်ဆုံးအချိန်နေအရာဆိုရင်ဒီကိစ္စကခက်နဲ့မြန်ဖြစ်ဖို့လားလားမရှိဘူးပေါ့
ဟုတ်ကဲ့ကျွန်တော်တို့ကတော့ဟိုနည်းနည်းညာ
ချိန်ကြံလို့မလားဆိုပြီးတော့ကျွန်တော်ထင်တယ်ဒါပေမဲ့ဆိုတော့ဒီနေ့ဒီဥပဒေကြီးလေးကိစ္စလေးဥပဒေပြဋ္ဌာန်းတဲ့ကိစ္စလေးမျိုးဥပဒေတွေဒါရင်နဲ့ပတ်သက်ပြီးတော့ဘာသဘောထားမှကျွန်တော်တို့ကြည့်ကြည့်ကြကြစစ်စစ်လေးလေးကျွန်တော်တို့မသိရသေးတဲ့ကိစ္စပဲကျွန်တော်တို့ကတော့စစ်တယ်နေတယ်ခုနကကျွန်တော်လေးမေးတယ်လို့ပါတယ်ဟုတ်ဟုတ်ဘာကြောင့်ဟိုကလက်မခံရတာလဲဘာလို့အရေးကြီးနေလဲဘာကြောင့်ဘာလို့ကအနောက်ဆက်ဖြစ်နေလဲအတားအဆီးဖြစ်နေလဲဆိုတဲ့ကိစ္စကကျွန်တော်တို့ဘက်ကတော့လောကတားဆီးမရှိပါဘူ
းဟုတ်ကဲ့
ဒီကအစိုးရဘက်မှာဘာလို့အတားအဆီးဖြစ်နေလဲဆိုတဲ့ကိစ္စကျွန်တော်တို့လည်းသိကြည့်နေတာပ
ါဟုတ်ကဲ့ဥပမာဆိုတော့ဒါနိုင်ငံရေးရ political will နိုင်ငံရေးရကိုလူချင်းစိတ်အားနည်းနေတယ်လို့ပြောလို့ရသလား
ကျွန်တော်ထင်တာကတော့ဒီနေ့အစိုးရကသူတို့အမျိုးသားပြန်လဲပြည်နယ်ရေးနဲ့ပတ်သက်တဲ့သဘောထားကဘာလဲငင်းကြိုင်းနဲ့ပတ်သက်တဲ့သဘောထားကဘာလဲဆိုတာကိုရှင်းရှင်းလင်းလင်းတိုင်းပြီးတော့အတိအသေးကိုပြည်သူကိုအတိအသေးကိုကမ္ဘာကိုအတိအသေးကိုလိုအပ်တယ်လို့ကျွန်တော်နေတော့ပြောချင်တယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဆွေးနွေးပွဲဥပမာမူသောဦးတိတ်နိုင်ပါဝင်ဆွေးနွေးတဲ့သောတာရှင်အားလုံးနားဆင်တဲ့သောတာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ